ဒီနေ့တက်ကြတဲ့2019မေလ15ရက်နေ့ပေါ့ကြနေမှာအမေရိကန်နိုင်ငံနေရောက်ပြည်နယ်နေရောက်မြို့ဘုထင်းနေတော်ခင်မျိုးမိမိသားစုတို့နေတဲ့ရာအင်္ဂီဟာ၌ကျင်းပပြုလုပ်အပ်သောဒုတိယအကြိမ်မြောက်မဂ္ဂဝိပဿနာအဋ္ဌာတရားစကံပွဲမှာကနေ့အလုပ်ဝေးတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဝိပဿနာအလုပ်ပေးတရားဆိုတာဟာဝိပဿနာတရားလို့အထောက်ဖို့ရန်အတွက်အထောက်အကူဖြစ်စေမဲ့တရားမျိုးကိုပြောတာပါဒါကြောင့်ဝိပဿနာတရားလို့အားထုတ်ကြတယ်ဆိုတာဟာဘုရားဘာသာဝင်တိုင်းမဖြစ်မနေလုပ်တဲ့အလုပ်တစ်ခုပါပဲ။မြတ်စွာဘုရားက55ဘောကာလပတ်လုံးတရားတွေမနာမနေဟောပေးနေတယ်ဆိုပေမဲ့အဲဒီဟောပေးခဲ့တဲ့တရားတွေထဲမှာနှိမ့်ချုပ်လိုက်ရင်သစ္စာလေးပါးတရားပါပဲသစ္စာလေးပါးကိုသိစေခြင်းတဲ့ရည်ရွယ်ချက်တစ်ခုတည်းနဲ့မြတ်စွာဘုရားဟောပေးနေခြင်းဖြစ်ပါတယ်မြတ်စွာဘုရားဘုရားမဖြစ်ခင်ပါရမီတော်ကြီးဖြစ်ခြင်းလာခဲ့တဲ့ကာလကလေးကမြတ်စွာဘုရားရဲ့ရည်ရွယ်ချက်ထဲမှာသစ္စာလေးပါးတရားသိရင်တတ္တဝါတွေကိုလည်းပဲသစ္စာလေးပါးတရားသိအောင်ဟောပေးမယ်ဆိုတဲ့ရည်ရွယ်ချက်ပါပါတယ်အဲဒီရည်ရွယ်ချက်အတိုင်းပဲဖျားဖြစ်လာတဲ့အခါမှာသစ္စာလေးပါးတရားကိုပဲဥတည်ပြီးတော့ဟောကြတော်မူခဲ့တယ်သတုသစ္စာဝိနိမောတော်ဓမ္မနာမဏ္ဍိဆိုတဲ့အတိုင်းပဲတရားတိုင်းတရားတိုင်းဟာသစ္စာတရားမှလုံးတဲ့တရားမရှိဘူးလို့ဒီလိုဆိုထားပါတယ်။ဒါဖြစ်လို့သစ္စာတရားကိုဥတည်ဟောရတယ်လေ။ရည်ရွယ်ချက်ထားစဉ်ကတည်းကသစ္စာ၄ပါးတရားကိုသိအောင်ကြိုးပမ်းမယ်ဆိုတဲ့ရည်ရွယ်ချက်ရှိခဲ့တဲ့အတိုင်းတတ္တဝါတွေကိုဟောရသစ္စာ၄ပါးတရားသိပြီးတော့သာသနာဟောယောဂရည်အရင်မှနိဗ္ဗာန်ဆိုတဲ့ကြီးကုန်ထက်သို့ရောက်အောင်ဆောင်ခြင်းပြုခြင်းနဲ့ဆန္ဒနဲ့သစ္စာ၄ပါးတရားကိုဟောပေးခြင်းမှဖြစ်ပါတယ်။ဒါကြောင့်ဘုရားဘာသာရေလို့ဖြစ်လာပြီဆိုရင်ဘလောက်ပဲလှူဒန်းနေလို့ဘလောက်ပဲသီလတွေစောက်ပြီးစောက်ပြီးအဲ့ဒါဟာမြတ်စွာဘုရားရဲ့ရည်ရွယ်ချက်အစစ်မှန်မဟုတ်ဘူးလို့ဒီလိုသဘောပေါက်ရပါပါဒါနကုသိုလ်လုပ်ရင်ဒုပိဏ္ဍပြေဒုပတိရောက်မယ်သီလကုသိုလ်လုပ်ရင်ကျမ်းမာခြင်းချမ်းသာခြင်းသိရှိခြင်းနဲ့ပြည့်စုံမယ်သစ္စာလိုအထုတ်တဲ့အခါမှာချမ်းသာကြွယ်ဝဖို့လေချမ်းသာကြွယ်ဝခြင်းဟာအထောက်အကူဖြစ်စေပါတယ်။ကျမ်းမာခြင်းသက်ရှိခြင်းဟာအထောက်အကူဖြစ်စေပါတယ်။ဒါကြောင့်မလို့သစ္စာလုံးအထောက်တဲ့အခါမှာအတိုင်းလျောက်ပြည့်စုံနေဖို့လည်းလိုတယ်။ကျမ်းမာနေဖို့လည်းလိုတယ်အသက်ရှိနေဖို့လည်းလိုတယ်။သို့တော်လည်းပဲပစ္စည်းချမ်းသာရုံနဲ့သစ္စာတရားအတိမရှိဘူးဆိုရင်ဘုရားဘာသာရဲ့အဆင့်ဟာမပြည့်စုံဘူး။ကျမ်းမာနေုံနဲ့အသက်ရှင်နေုံနဲ့ဘုရားဘာသာရဲ့အဆင့်ဟာမပြည့်စုံဘူး။ဒါကြောင့်ဘုရားဘာသာရဲ့သဘာဝဘုရားဘာသာတရားအနေနဲ့ပြည့်စုံဖို့ဆိုတာကချမ်းသာနေုံနဲ့လည်းမပြည့်ဘူး၊ကျမ်းမာနေုံနဲ့လည်းမပြည့်ဘူး။သစ္စာသိဖို့လည်းလိုအပ်ပါလေ။အဲ့ဒါကြောင့်မလို့သစ္စာသိတဲ့အသိကိုကြိုးစားဖို့ဆိုတာဘုရားဘာသာဝင်တိုင်းမှာတောင်းရှိတယ်လို့ဒီလိုသတ်မှတ်လို့ရပါတယ်သစ္စာသိမှလည်းပဲဘုရားဘာသာဝင်ဖြစ်ရကျွမ်းတယ်သစ္စာသိမှလည်းပဲမြတ်စွာဘုရားရဲ့ရည်ရွယ်ချက်နဲ့ kait ကြည့်တယ်သစ္စာသိမှလည်းပဲမြတ်စွာဘုရားလိုချင်တဲ့ဘုရားဘာသာဝင်ကောင်းတယောက်ဖြစ်အဲ့ဒါကြောင့်ယနေ့ဗေနေသားမျိုးမှ ဘောဓဘာသာဝင်ကောင်းတယောက်ဖြစ်မလဲဆိုရင်သစ္စာတိမဘောဓဘာသာဝင်ကောင်းတယောက်ဖြစ်မယ်လို့ဒီလိုပဲယူဆရမှာဖြစ်တယ်အဲဒါကြောင့်သစ္စာလေးပါးတရားကိုမဖြစ်မနေသိအောင်ကြိုးစားကြရမှာပဲဒီတော့သစ္စာလေးပါးတရားကိုကြိုးစားပြီးဆိုလို့ရှိရင်သစ္စာလေးပါးဆိုတဲ့တရားသစ္စာသိတဲ့အတိဟာမိမိတို့ကို ဒုက္ခသံသရာမှာကတည်ပြီးတော့နိဗ္ဗာန်ဆိုတဲ့ချမ်းသာကိုပို့ဆောင်ပေးနိုင်တဲ့တရားဖြစ်ပါတယ်။ဘုနာတိဆိုတဲ့ဒုက္ခမျိုးစုံမှာလုပ်ရင်းပြီးတော့ဘုနာတိလွတ်ရာနိဗ္ဗာန်ကိုရောက်အောင်ပို့ဆောင်ပေးနိုင်တဲ့တရားဖြစ်ပါတယ်။အဲ့ဒီတရားကိုမိမိတို့ကဘာကိုယဉ်တည်ပြီးတော့ကြိုးစားရမလဲဆိုရင်ဟောဒီခန္ဓာကြီးကိုယဉ်တည်ပြီးတော့ကြိုးစားရတာ။ သစ္စာသိလို့ရဲ့ယောဂီပုဂ္ဂိုလ်တယောက်သည်သစ္စာသိလို့ရဲ့ဘုရားဘာသာအဝင်ပုဂ္ဂိုလ်တယောက်သည်သစ္စာတရားတခြားသောရှာမှာမဟုတ်ဘူး။ပိုင်ဆံတယ်လဲတော့ပြေးဝင်လို့မရဘူး။ဟောနေရာဒီနေရာကလည်းပဲသူများစီကသွားတောင်းနေလို့မရဘူး။သစ္စာသိတဲ့အသိပေးပါလို့မြတ်စွာဘုရားစီသွားတောင်းရင်တော့မြတ်စွာဘုရားကသစ္စာသိတဲ့အသိကို ကိုယ်ကိုလည်းနဲ့ယူပေးလိုက်မှာမဟုတ်ဘူးဒီတော့သစ္စာပြီးတဲ့အသိရအောင်ဘယ်လိုလုပ်ကြမလဲမိမိရထားတဲ့ဟောဒီခန္ဓာကြီးကိုအရင်တည်ပြီးတော့ဒီခန္ဓာကြီးထဲမှာသစ္စာပြီးတဲ့အသိတွေရှာဖွေရပါမယ်ဒီခန္ဓာကိုယ်ကြီးကိုကြည့်ပြီးတော့သစ္စာပြီးတဲ့အသိတွေဖြစ်အောင်ယူဖွေရပါမယ်ဒီခန္ဓာကိုယ်ကြီးဆိုတာကတကယ်စဉ်းစားကြည့်လိုက်တဲ့အခါကျတော့ အနတ္တခန္ဓာကိုယ်ပဲကိုယ်မပိုင်တဲ့ခန္ဓာကိုယ်ပဲဘလို့ပိုင်တယ်လဲဆိုရင်တော့အကြောင်းကပိုင်တဲ့အကျိုးတရားကြီးပဲအနောကဝါရာအဖြစ်ပြောကြမယ်ဆိုရင်တော့သိမင်းကပိုင်တယ်လို့ပြောလိုက်ပါတယ်။ဘာဖြစ်လို့တော့ဆိုရင်ဟောဒီခန္ဓာကြီးကိုတစ်ချိန်ကြာရင်သိမင်းကသိမ့်ပိုင်သွားပါတစ်ချိန်ကြာရင်ဟောဒီခန္ဓာကြီးကိုသိမင်းလက်ရှိတော့ ထုတ်အပ်လိုက်ရပါပဲ။သေမင်းကမခေါ်သေးလို့ဆက်လက်ရှင်းတန်ခွင့်ရနေကြတာ။သေမင်းကလက်မခံသေးလို့ဆက်လက်ပြီးတော့ဒီခန္ဓာကိုယ်ကြီးကိုပြည့်စုံစောင့်ခွင့်ရနေကြတာ။သေမင်းကခေါ်တဲ့ဒီနေ့မှာသေမင်းစီကိုချက်ချင်းပဲထုတ်အပ်လိုက်ရပါပဲ။သေမင်းကဘယ်နေ့လက်ခံမယ်ဆိုတာမသိနိုင်ပါဘူး။ ဘယ်အချိန်မှလက်ခံမယ်ဆိုတာလည်းမသိနိုင်ဘူးဘယ်အရွယ်မှလက်ခံမယ်ဆိုတာလည်းမသိနိုင်ဘူးဘယ်အချိန်ဘယ်အရွယ်ဘယ်ကာလရင်လို့ဘယ်ဒေသရင်လို့မပြောနိုင်ပါနဲ့သိမင်းကအချက်ချင်းခေါ်ရင်ချက်ချင်းပဲဒီခန္ဓာကိုယ်ကြီးကိုသိမင်းလက်သို့ထုတ်အပ်လိုက်ရမှာပဲအဲ့ဒါကြောင့်မလို့ဟောဒီခန္ဓာကိုယ်ကြီးကိုသိမင်းကပိုင်တယ်လို့သင်စားပြီးတော့ပြောရခြင်းပဲဖြစ်ပါ
သိမင်းပိုင်တဲ့ခန္ဓာကိုယ်ကြီးကိုသိမင်းကလက်မခံခင်မှာသိမင်းကပြန်လဲပြီးတော့မယူခင်မှာတလုံးစေကိုရထားတယ်ရထားတော့ကာလမှာဒီခန္ဓာကိုယ်ကြီးကိုမိမိစိတ်ကြအတုံးချခွင့်ရှိနေတယ်ဒီခန္ဓာကိုယ်ကြီးကိုကြောင်းပြုတ်ပြီးတော့ကြည်စရာအာယုန်တွေကြည့်လို့ရနေတယ်ဒီခန္ဓာကိုယ်ကြီးကိုကြောင်းပြုတ်ပြီးတော့ နားထောင်ခြင်းစေရအာယုန်တွေကိုနားထောင်လို့ရနေတယ်ဒီခန္ဓာကိုယ်ကြီးကိုကြောင်းပြုတ်ပြီးတော့ရှုပ်ရှားစေရအာယုန်တွေကိုရှုပ်ရှားလို့ရနေတယ်ဒီခန္ဓာကိုယ်ကြီးကိုကြောင်းပြုတ်ပြီးတော့စားခြင်းနဲ့အာယုန်တွေကိုစားလို့ရနေတယ်ဒီခန္ဓာကိုယ်ကြီးကိုကြောင်းပြုတ်ပြီးတော့တွေးကြည့်စေရအာယုန်တွေကိုတွေးကြည့်လို့ရနေတယ် ဒီခန္ဓာကိုယ်ကြီးကိုကြောင်းပြုတ်ပြီးတော့တွေးခြင်းနဲ့အာယုန်တွေအမျိုးမျိုးကိုတွေးလို့ရနေတယ်။ကိုယ်လုံးချင်တာတွေအကုန်လုံးလို့ရနေတယ်။ပြသခြင်းနဲ့သွားလို့ရနေတယ်။ဘာသခြင်းနဲ့စားလို့ရနေတယ်။ဘလူတွေနဲ့တွေးဆောင်ခြင်းနဲ့တွေးဆောင်လို့ရနေတယ်။အဲ့ဒီလိုကိုလိုခြင်းနဲ့ပုံစံမျိုးမျိုးဖြစ်အောင်ဒီခန္ဓာကိုယ်ကြီးကိုအတုံးချလို့ရနေတယ်။အတုံးချပိုင်ခွင့်ကိုမှရှိနေတယ်။ဒါ
အမျိုးမျိုး အသုံးချခွင့်ရှိနေတယ်။ပိုင်နာကတိမ်တယ်။နော်။ပိုင်နာကတိမ်တယ်။လောလောဆယ်အသုံးချနေရတာကမိမိ။အဲဒီတော့ပင်မင်းပိုင်တဲ့ခန္ဓာကိုယ်ပင်ဖြစ်နေကစားကိုမပိုင်တဲ့ခန္ဓာကိုယ်ပင်ဖြစ်နေကစားလောလောဆယ်တော့စိတ်ကြအသုံးချခွင့်ရနေသေးတဲ့အချိန်မှာကိုယ်ကဟောဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးတော့ကိုဖြစ်ချင်းတဲ့လောကကလေးတွေအမျိုးမျိုးပြုလုပ်နိုင်ခွင့်ရှိနေပါလေ။အဲဒီတော့တကယ်တမ်းပြောကြဆိုစေဟောဒီခန္ဓာကိုယ်ကြီးဟာတိမ်မင်းစီစီကဖြစ်တဲ့ရထားတဲ့ခန္ဓာဖြစ်တဲ့အတွက်ကိုယ်ပဲခန္ဓာမဟုတ်ဘူးအငါခန္ဓာကြီးပါ။အဲဒီငါခန္ဓာကြီးကိုယ်လက်ထက်မှာရနေတော့ကိုဖြစ်စေခြင်းနဲ့အရာအလုံးကိုလုံးလို့ရနေတော့မှကိုလုံးရမယ်လို့တွေကဘာလုပ်တယ်လဲဆိုတာကိုသိသိချာချာစဉ်းစားပြီးတော့လုပ်ဖို့လိုပါတယ်။တခြင်းကြရင်ဒီခန္ဓာကိုယ်ကြီးကိုပြန်အားရအောင်မယ်။ပြန်အားရမယ့်ကာလဟာဝေးသေးတယ်လို့လည်းပြောလို့ရတယ်၊နီးနေပြီလို့လည်းပြောလို့ရတယ်။နီးတယ်ဝေးတယ်ဆိုတာကိုမသိနိုင်ဘူး။နေနေနဲ့စွန့်ရင်ကိုမှမရှိဘူး။အကယ်၍သာပရိခန္ဓာကိုယ်ကြီးကိုအသုံးပြုတဲ့နေရာမှာအကျိုးရှိတဲ့လုပ်ငန်းတွေအသုံးမပြုဘဲနဲ့အကျိုးမရှိတဲ့လုပ်ငန်းတွေနဲ့ပဲအသုံးပြုခြင်းဖြင့်အချင်းကုန်နေကြမယ်ဆိုရင်ပြင်းမင်းကပြန်ယူလို့ပြန်ပေးလိုက်ရတဲ့အချိန်မှာကို့မှာအမျက်ပါမှကြာမှာမဟုတ်ဘူးဒါလေးတွေလည်းသဘောပေါက်ထားဖို့လိုပါတယ်ပြင်းမင်းပြန်တောင်းတဲ့အချိန်မှာအချိန်မရွေးပြန်ပေးရမယ်အဲ့ဒီပြန်ပေးလိုက်တဲ့အချိန်မှာကို့မှာခြေလိုက်တန်တဲ့အမြတ်တစ်ခုကြားထားဖို့လို့လုပ်ပါတယ်။ခြေလိုက်တန်တဲ့အမြတ်တစ်ခုကြံနေခဲ့ဖို့လုပ်ပါတယ်။ဟာအဲ့ဒီလိုအမြတ်တစ်ခုမကြံလို့နောက်သင်္မင်းကပြန်ခေါ်တော့မှနေပါအောင်။ဆိုင်မအောင်လို့တောင်းမှနေလို့မရဘူး။သင်္မင်းကိုသွားပြီးတော့တောင်းမှလို့မရဘူး။ဘယ်နေ့ပဲရပဲအချိန်ကြာမှဒီခန္ဓာကိုယ်ကြီးကအပြည့်အစုံလို့သင်မင်းနဲ့သွားပြီးတော့အပေးယူလို့မရဘူး။သူတောင်းတဲ့အချိန်ချက်ချင်းပေးရမှာ။အဲဒီလိုဆိုရင်အကျိုးမရှိတဲ့အလုပ်တွေနဲ့ပဲချင်းကုန်ခံပြီးတော့အကျိုးရှိတဲ့အလုပ်ဘာမှမလုပ်မိသေးဘူးဆိုရင်သင်မင်းကပြန်တောင်းတဲ့အချိန်မှာကိုယ်မှာဘာအများမှကျန်မှာမဟုတ်ဘူး။အဲဒီတော့သင်မင်းတောင်းခြင်းတဲ့အချိန်မှာပရိခန္ဓာကိုယ်ကြီးကိုထုတ်အပ်လိုက်ရမှာဖြစ်တဲ့အတွက်ဒီခန္ဓာကိုယ်ကြီးမအပ်ခင်မှာကိုယ်အတွက်တစုံတရာအမြတ်ကျန်ဖို့လိုပါတယ်အဲ့ဒီမြတ်ဒီကတော့ဘာတွေလဲဆိုရင်ဒါနကုသိုလ်ဆိုတဲ့အမြတ်ဒါလည်းအမြတ်လို့ခေါ်နေပါတယ်သီလကုသိုလ်ဆိုတဲ့အမြတ်ဒါလည်းအမြတ်လို့ခေါ်နေပါတယ်သို့တော်လည်းအဲ့ဒီအမြတ်တွေကမိမိတို့အတွက်မကောင်းတဲ့ဘဝကနေကောင်းတဲ့ဘဝရအောင်ဆင်းရဲတဲ့ဘဝကနေချမ်းသာဘဝချမ်းသာတဲ့ဘဝရအောင်မပြည့်စုံတဲ့ဘဝကနေပြည့်စုံတဲ့ဘဝရအောင်အထောက်ပံ့ပေးရုံးမရှိတဲ့ဘဝလုံးရောက်ရင်ချမ်းသာကိုသူကအပြည့်ဝပို့မပေးနိုင်ပါဘူးဘဝလုံးရောက်ရင်ချမ်းသာကိုပြည့်ဝပို့ပေးနိုင်တာကတော့ဝိပဿနာဘာဝနာကုသိုလ်မှပို့ပေးနိုင်တာပါပရိခန္ဓာကိုယ်ကြီးကိုပိုင်ဆိုင်ထားပြီးတော့ဘဝလုံးမြောက်ရေးချမ်းသာကိုရအောင်မရှာနိုင်သေးဘူးဆိုရင်သင်္မင်းကပြန်တောင်းလို့ပြန်အပ်လိုက်ရတဲ့အချိန်မှာဘဝမလုံးမြောက်နိုင်သေးတဲ့ပုံကများသည်နောက်ထပ်သင်္မင်းစီကခန္ဓာတစ်ခုပြန်တောင်းထားရအောင်ပါပဲပြန်ငှားထားရအောင်ပါပဲအဲဒီလိုပြန်ငှားတဲ့အခါမှာလူခန္ဓာလည်းဖြစ်ခြင်းဖြစ်မယ်၊လက်ခန္ဓာလည်းဖြစ်ခြင်းဖြစ်မယ်ခွေးရနဲ့ဒိဋ္ဌာခန္ဓာလည်းဖြစ်ခြင်းဖြစ်မယ်ခန္ဓာမျိုးကိုကောင်းမျိုးနဲ့ပြန်တောင်းအောင်ပါပဲအဲဒီလိုပြန်တောင်းလို့ရှိရင်ဘဝလုံးမြောက်ရေးချမ်းသာကိုပြည့်ပြည့်ဝဝဆောင်ရွက်နိုင်တဲ့ခန္ဓာဖြစ်ရင်ကိစ္စမရှိဘူးဘဝလုံးမြောက်ရေးချမ်းသာကိုပြည့်ပြည့်ဝဝဆောင်ရွက်နိုင်တဲ့ခန္ဓာမဟုတ်ခဲ့သည်ရှိတော့အဲဒီအချိန်ကျမှနန္ဒတပံပူပန်ရလိမ့်မယ်အခုအချိန်ကလေးညာအမတန်ကောင်းတဲ့အချိန်ကလေးပဲသာသနာတော်နဲ့လည်းပဲတွေ့ကြုံနေရတဲ့အချိန်ဖြစ်တယ်ကိုယ်ကိုယ်တိုင်ကလည်းပဲ သာသနာတော်အတွင်းမှာသစ္စာအတိကိုသိနိုင်အောင်ကြိုးစားနိုင်တဲ့အကောင်းဆုံးသောဘဝဒီဘဝကိုရထားကြပြီ။သစ္စာအတိကိုသိအောင်ကြိုးစားတဲ့ဘဝတွေထဲမှာအပေလေးပါးဘဝဆိုတာကတော့ဘလို့မှကြိုးစားလို့မရနိုင်တဲ့ဘဝပဲ။အပေလေးပါးသာသနာရောက်သွားမယ်ဆိုရင်သစ္စာအတိကိုရင်ဘလို့မှမျှော်လင့်ချက်မရှိဘူး။ ทุกข์บวชญาณีถ่ายะตุยปริตานีณีถ่าโกกะทิสสาติไหนเนี่ยอนิจจตุมาลงว่าไม่ใช่ทุกข์ริบวรบวชยอมมาทิสสาติไหนเนี่ยอนิจจใช่แหละอะไรทุกข์ริบวรมาเลยไปทุกข์ชื่อแล้วบวชชื่อแล้วเป็นมาบวชชื่อแล้วอะไรตรงမျိုးเนี่ยมาทุกข์บวชฮะทิสสาติที่เอาจู้ซ่าได้เนี่ยมาอกางซ้องเนาะบ่มเลยโหลที่เราไปเลย ကိုယ်ကချမ်းသာခြင်းလို့လည်းပြောခြင်းနဲ့ဆိုပေမဲ့လက်ပြတဲ့ဆရာရဲ့သစ္စာတည်တည်နိုင်ဖို့ရန်အခွင့်အရေးအကောင်းဆုံးဟာလုပ်ပြီ။ဘာဖြစ်လို့လဲဆိုရင်လုပ်ပြမှာသာတန်ဝေကရနိုင်တယ်။တန်ဝေကဉာဏ်ရနိုင်တယ်လုပ်ပြမှာ။တန်ဝေကဉာဏ်ရမှဝိပဿနာဉာဏ်ဖြစ်ဖို့လွယ်တယ်။တန်ဝေကဉာဏ်မရရင်ဝိပဿနာဉာဏ်ဖြစ်ဖို့မလွယ်ဘူး။ ဒါကြောင့်မြတ်စွာဘုရားသခင်ကတော်မြတ်ကြီးတို့ပွင့်တဲ့အခါမှာလူပြည်မှာလာပွင့်ကြတာပေါ့။လူပြည်ကလူပုဂ္ဂိုလ်တွေဟာတန်ဝေကညာရနိုင်တယ်။ဒုက္ခမျိုးစုံလူလောကမှာရှိတယ်။တစ်ဖက်ကဒုက္ခမျိုးစုံရှိတယ်လို့တစ်ဖက်ကချမ်းသာဒုက္ခရှာဖွေတဲ့နေရာမှာအရဟံတမေရတ္တဘုအတိပေါင်းမြောက်အောင်ကြိုးစားနိုင်တဲ့အခွင့်အလမ်းတွေလည်းပဲလူပြည်မှာရှိတယ်။ ဝိပဿနာတရားလို့အထုတ်တဲ့အခါမှာဝိပဿနာတရားအလုံးစားကအရှုခံခန္ဓာကိုအရှုဉာဏ်နဲ့ကြည့်ရတာအရှုခံခန္ဓာကိုဒုက္ခသစ္စာပါပဲလို့မြင်အောင်ကြည့်ရတဲ့အလုံးဒီဝိပဿနာအလုံးဒါကလုံးမြမှာရှိတဲ့လူပုဂ္ဂိုလ်ရဲ့ခန္ဓာဒီအများအားဖောက်ပြန်ပြင်စီနေတယ်ဖောက်ပြန်ပြင်စီမှုသိတာလေအဲဒီလိုသိတာတာဖြစ်တဲ့အတွက်ဖြစ်တဲ့ဒုက္ခသစ္စာကိုမြင်အောင်ကြည့်တဲ့နေရာမှာ ဒုက္ခနာကိုကပိုးပြီးတော့ကြည့်ရတာထင်ရှားတယ်။ဓမ္မပြမမပြီးကြတော့အဲ့ဒီလိုမထင်ရှားဘူး။အဲ့ဒီလိုမထင်ရှားတဲ့အတွက်ဒုက္ခသစ္စာကိုမြင်အောင်ကြည့်ဖို့ရန်ခက်တယ်။တာဝေကညာရဖို့ရန်လည်းအခွင့်အလမ်းမပါတဲ့အတွက်ဓမ္မပြမမပြီးဟာတာဝေကညာရဖို့ခက်တယ်။တာဝေကညာမရဘူးဆိုရင်လည်းပဲဝိပဿနာဉာဏ်ဖြစ်ဖို့ခက်တယ်။ဒုက္ခကနေပြီးတော့သာအချိန်ကပါမသွားဘူးဆိုရင် ဘလောက်ပဲမြန်မာတဲ့နတ်ပြည်ရောက်ရောက်ဘလောက်ပဲမြန်မာတဲ့ဗမာပြည်ရောက်ရောက်သစ္စာဉာဏ်ရဖို့အတော့ကိုခဲရင်တယ်။အဲလူကနတ်ပြည်တို့ဗမာပြည်တို့မှာသစ္စာဉာဏ်တွေရပြီးတော့ရိယာဖြစ်သွားကြတယ်ဆိုတဲ့ပုံကိုယ်လေးကိုကြည့်ရင်လူပြည်ကနေလုံလုံလောက်လောက်ပါရမီရှိခံပါသွားတဲ့ပုံကိုယ်လေးပဲတွေ့ရတယ်။လူပြည်ကနေလုံလုံလောက်ပါရမီရှိခံပါသွားပြီဆိုရင်တော့ အဲ့ဒီနတ်ပြည်ပြမပြည်မှာလွယ်လေးတွေကိုလည်းသစ္စာတရားတရားနိုင်ပါတယ်။အဲ့ဒီလိုမှပါရမီလုံလုံလောက်ပါမသွားဘူးဆိုရင်နတ်ပြည်ပြမပြည်မှာဒီပုဂ္ဂိုလ်သစ္စာသိဖို့အမတန်ခက်တယ်။လောကအာယုံတွေအပေါ်မှာတဏှာနဲ့ရစ်ပတ်လုံထွေးပြီးတော့အဲ့ဒါနဲ့ပဲအချိန်ကုန်သွားပေါ်ရရှိပါတယ်။ဒါကြောင့်မလို့နတ်ပြည်ပြမပြည်တို့ရဲ့စာရင်လူပြည်ကသစ္စာတရားသိဖို့အမတန် ရွယ်ကိုတဲ့နေရာလို့ဒီလိုသတ်မှတ်ပါတယ်။အဲဒါကြောင့်မြတ်စွာဘုရားသခင်ကရောမြတ်ကြီးတွေဟာနတ်ပြည်ဓမ္မပြီးမှာမပွင့်မဲနဲ့ဟောဒီလူပြည်မှာပဲဒါပြီးတော့ပွင့်တယ်လို့ဒီလိုမှတ်ပါ။အဲဒါနဲ့ပတ်သက်လို့ခေါင်းကြီးတို့နတ်ပြည်ကနတ်သားတယောက်တဏှိတော်အခါမှာနတ်ပြည်ကနတ်သားတယောက်နတ်တိုက်ကြွေဖို့အချိန်ရောက်ပြီတယ်။နတ်တိုက်ကြွေတယ်ဆိုတော့
လူလူလူစကားနဲ့ပြောရင်တော့ဝိညာဉ်ချုပ်တော့မှာပေါ့လေ။အဲဒီလိုဖြစ်လာတဲ့အခါကျတော့လက်သက်ကြွေကန်ကြီးမှာနမိတ်ကြီးပြလာတယ်။အဲဒီနမိတ်ကြီးပြလို့သူ့ကိုယ်တိုင်လက်သက်ကြွေတော့မယ်ဆိုတာသိတယ်။သူ့ရဲ့အပေါင်းသင်းတငယ်ချင်းမိစေနဲ့တွေကလည်းပဲလက်သက်ကြွေတော့မယ်ဆိုတာသိတယ်။အဲဒီလိုသိတဲ့အခါကျတော့သူ့ရဲ့အပေါင်းသင်းတငယ်ချင်းနတ်တွေကသူ့စီကိုအားလုံးဝိုင်းလာကြတယ်။ အဲ့ဒီလိုဝိုင်းလာပြီးတော့သူတို့ကလက်သက်ကြွေမဲ့နတ်သားကိုဝိုင်းပြောကြတယ်။သမောင်သာသာမင်းဒီနေရာကနေလက်သက်ကြွေတော့ပြီဆိုရင်လူပြည်ကိုရောက်အောင်တော့ပါလူပြည်မှာတော့ပြီးတော့ပြိတ္တန်နေနေပါ
တို့မြတ်သောပြီးတော့ပရိသတ်နေနေပြီးတော့လူပြည်ကအိမ်မက်တံမုံမြတ်တဲ့ဓမ္မယရဏာတွေရှိတယ်။ပရိသတ်ဓမ္မပရအိဋ္ဌိပအိန္ဒြေပုပ္ပုဇေမက်ခင်ဆိုတဲ့ဓမ္မယရဏာတွေရှိတယ်။ပရိသတ်ဓမ္မယရဏာတွေဟာလူပြည်မှာပဲအပြည့်စုံရှိတယ်။လူပြည်မှာရှိတဲ့အဲ့ဒီယရဏာတွေကိုတရားယရဏာတွေကိုမရအောင်ယူပါပြီးတော့မှပြန်လာခဲ့ပါလို့အဲ့ဒီလိုမှာပြန်ပူးတယ်လို့အရကလေးတွေရှိပါတယ်။ အဲ့ဒီတော့နတ်သားတွေကတော့မှလူပြည်ကိုထင်နေခြင်းနဲ့လူပြည်သွားရင်တရားရလိမ့်မယ်။လူပြည်သွားရင်တရားရဖို့ချိန်ကန်နေတယ်ပါလာလိမ့်မယ်လို့ဒီပြည်သူတို့မှသိထားကြတယ်။အဲ့ဒီအပိနဲ့လူပြည်ကိုသူတို့ထင်ကြီးတယ်။လူပြည်ကလူတွေကသာနတ်ပြည်ကိုထင်ကြီးနေကြတယ်။နတ်ပြည်ကလူတွေကလည်းလူပြည်ကိုထင်ကြီးတာပဲ။ဘာနဲ့ထင်ကြီးတယ်လဲဆိုရင်တရားနဲ့ပတ်သက်လို့ထင်ကြီးတာ။မြတ်စွာဘုရားပွင့်တာလူပြ ွင်းရတာလူပြင်းမှာပဲလာခွင်းရတယ်တရားရှိမှတ်တဲ့အခါမှာခန္ဓာရဲ့ဖြစ်ပြဒုက္ခသစ္စာကိုရှုမှတ်တဲ့ပေါက်ပေါက်မြောင်မြောင်နဲ့ရှုမှတ်နိုင်တဲ့အလောက်ဟာလူပြင်းမှာပဲခွင့်ရရှိတယ်ဒါကြောင့်မလို့တို့ကလူပြင်းကိုတရားရမှုနဲ့ပတ်သက်ပြီးတော့သိကိုအထင်ကြီးရတယ်အဲ့ဒါကြောင့်မလို့ဒီခုလူဘဝရထားခြင်းဟာသစ္စာတရားရဖို့ရန်အတွက်ကောင်းသောအခွင့်အရေးတရားပဲသာသနာတော်နဲ့လည်းပဲတွေ့နေကြပြီသာသနာတော်နဲ့မတွေ့တဲ့သာသနာတော်မရှိတဲ့သာသနာမှကာလမျိုးမှဆိုရင်လူပြည်ကတော်စင်ပုဂ္ဂိုလ်များဟာအဲ့ဒီအချိန်ကျတော့လက်ပြည်ကိုရောက်နေတတ်တဲ့အလေးထားရှိတယ်သာသနာမှကာလမှတော်စင်ပုဂ္ဂိုလ်များသည်လက်ပြည်မှာရောက်နေကြတယ်ပါရမီရှင်များသည်လက်ပြည်မှာရောက်နေတတ်ကြတယ်ဘာဖြစ်လို့လဲဆိုရင်လူပြည်မှာသစ္စာပြည်နယ်နဲ့အခွင့်အရေးမရှိဘူး။အဲဒီအချိန်မျိုးကြတော့တို့တွေလက်ပြည်မှာသွားပြီးတော့ဆက်နေကြတယ်။ဒါကြောင့်ဆရာဘုရားလူပြည်မှာပွင့်လို့လူပြည်မှာသစ္စာပြည်နယ်နဲ့အခွင့်အရေးကလေးတွေရလာတာနဲ့တူတယ်နဲ့အဲဒီလက်ပြည်ဗမာပြည်ကပုဂ္ဂိုလ်များသည်လူပြည်မှာလာပြီးတော့ပြည်တယ်နေနေကြပြီ။ယောက်ျားဘုရားကြီးကတရားတွေနာကြပြီးတော့တရားအလို့တွေအထောက်ကြပြီးတော့ကျွတ်တဝင်သွားကြတယ်တရကတွေအများကြီးတွေ့ရတယ်။အဲဒီတော့သန္ဓရာပကာလဆိုရင်တော့လက်ပြီမှာကျမပြီမှာတော့ဖြစ်ကြတယ်။သန္ဓရာရင်းကာလမှာဆိုရင်အများအဖြစ်လက်ပြီမှာလာဖြစ်ကြတယ်။ဘာဖြစ်လို့တော့သစ္စာတရားပြီးဖို့ရထွန်းသောပရိသတ်တွေယနေ့အချိန်ကကာလဟာသန္ဓရာရင်းကာလလည်းဖြစ်နေတယ်။ဓာတ်ပြမပြီကပုံပေါ်တွေတော့မှအထင်ကြီးစရာဖြစ်တဲ့သာသနာတော်သာသနာတော်ဟာယခုလူပြည်မှာနေလိုလောက်လို့ထင်ရှားနေတဲ့အချိန်ကဖြစ်နေတယ်။ပြောမတော်ပါဘူး။ရသဖရာပွင့်တော်ကာလကဖြစ်တော်ကလိုပဲပြိကသံဃာတွေအပြည့်အစုံနဲ့တရားဓမ္မတွေပြည့်ပြည့်ဝဝနဲ့နာကြားခွင့်ရနေကြတယ်။မှန်ကန်တဲ့ကျင့်စဉ်တွေကျင့်ခွင့်ရနေကြတယ်။ဒီပြည်လောကမှာရသဖရာတခင်ကရမေကြီးနဲ့ပတ်ပင်မဆုပတ်ပင်ဆောင်စည်းခွင့်မရတာကလွယ်လို့ကျန်တဲ့ခွင့်ရေးတွေလူပြည်မှာအပြည့်အဝရနေကြတယ်။ယသဗျာဟောတဲ့တရားတွေအပြည့်စုံလာကြခွင့်ရနေကြတယ်။ချင့်ခွင့်ရနေကြတယ်။မှတ်ကန်သောခြင်းစဉ်တွေလည်းပဲလူလောကမှာကွယ်ပြောက်မသွားကြသေးပါဘူး။အမတန်ကောင်းတဲ့ထေကကာလလေးဖြစ်နေကြတယ်။အဲဒီလိုကာလကလေးမှာမိမိတို့ကရုပ်လူလာဖြစ်နေကြပြီ။အဲဒီလိုလူလာဖြစ်တဲ့ကာလမှာအဲဟောဒီတရားတော်တွေကိုကျင့်နိုင်ကြတယ်အားထုတ်နိုင်တဲ့เนาะခန္ဓာကိုယ်နေထားကလည်းကိုယ်မှရှိနေတယ်အသိဉာဏ်နေထားလည်းကိုယ်မှပြည့်စုံနေတယ်အဲဒါကြောင့်မလို့ဒီချင်းဟာဟောဒီသစ္စာတရားတွေကိုပြည့်ပြည့်ဝဝကျင့်ဖို့ရန်အတွက်အကောင်းဆုံးသောအချိန်ကလေးဖြစ်တယ်လို့ဒီလိုမှတ်ရမယ်အကယ်၍သာဒီဘဝမှာသစ္စာတရားကိုပြည့်ပြည့်ဝဝမကျင့်နိုင်လို့ဒီဘဝကဝင်ရှင်ချုပ်သွားမယ်ဆိုရင်ဒါနာကုသိုလ်လေးတော့သီလကုသိုလ်လေးတော့ဒါကိုထိကြည့်ပြီးတော့ဒါနာကုသိုလ်သီလကုသိုလ်တွေအထောက်အထောက်သာပိုက်သွားနိုင်ကြမယ်ဆိုရင်သဘောမှာလူချမ်းသာနယ်လည်းပဲတွေ့နိုင်ပါလေ။နတ်ချမ်းသာနယ်လည်းပဲတွေ့နိုင်ပါလေ။အသက်တွေလည်းရှင်နေပါလေ။ကျမ်းမာရေးတွေလည်းကောင်းနိုင်ပါလေ။ဒါပေမဲ့လို့ယခုလိုသာသနာ့ရင်းကာလမှာဖြစ်ပေမဲ့သာသနာကိုယ်ပွင့်စိတ်ကတဲ့မိသားစုမှာပြန်ဖြစ်ပါမှာဟောဒီသစ္စာတရားသိနိုင်တဲ့အချိန်နေမိမိမှာရှိတယ်။ သာသနာ့ကိုယ်ပိုင်စိတ်ကတဲ့မိသားစုမဟုတ်ဖ ೇನೆ ပြင်ပမိသားစုရဲ့မိခင်ဝမ်းမှာတောင်းပြီးတော့ပြိတ္တန်နေမယ်ဆိုရင်အပြင်ပနိုင်ငံတွေမှာသာသနာမထုံးကားတဲ့နိုင်ငံတွေမှာတောင်းပြီးတော့ပြိတ္တန်နေမယ်ဆိုရင်အဲ့လိုတော့ဖြစ်သွားမယ်ဆိုရင်မိမိတို့ရဲ့ဘဝဟာသာသနာနဲ့တွေ့နေပြီမဲ့လို့လည်းပဲသာသနာနဲ့တခြားစီဆက်ကျင်မယ်ဖြစ်သွားပြီသစ္စာတရားပညာနဲ့အခွင့်အရေးတွေမရှိတော့ဘူးဒါကြောင့်ဒီဘဝဒီခန္ဓာမှာတော့မိမိတို့ရဲ့မြေယုတ်ဖလာဘုဒ္ဓဘာသာအားဖြင့်သစ္စာဘုရားသာသနာတော်ကိုကြီးညိုကူးကွယ်တဲ့စိတ်ဓာတ်ကလေးတွေဟာအပြည့်အဝရှိနေကြတယ်နောက်နေပေါင်းများစွာကြာလာလို့နောက်ဘဝတွေမှာဖြစ်လာမဲ့လူတွေဟာသစ္စာဘုရားသာသနာကိုဘာမှမဝေမမသုံးသဖြင့်အေးလေးကူးကွယ်စိတ်ကသွားကြလိမ့်မယ်လို့ဒီလိုတွေ့လို့မရဘူးဝေဖန်မှုတွေသုံးသမှုတွေတန်လျာတွေစိတ်ပြမှုတွေအဲ့ဒါတွေနဲ့လွှမ်းခြုံသွားလို့ရှိရင်မိမိတို့မှာသစ္စာသိနိုင်တဲ့ခွင့်ရည်တွေနဲ့ပါသွားတယ်ဒါကနောက်တစ်ချိန်မှာဖြစ်မလာဘူးမပြောနိုင်ဘူးဖြစ်ချင်းဖြစ်လာနိုင်တယ်ခဏအခေခါကာလမှာကိုပဲသစ္စာဘုရားရဲ့သာသနာမြတ်စွာဘုရားရဲ့အဆောင်မှာဗိဓကတော်တွေကိုအမျိုးမျိုးဝေဖန်နေကြတဲ့ပုဂ္ဂိုလ်တွေပေါ်နေကြပြီအဲဒါကြောင့်မို့လို့နောင်နေပေါင်းများစွာကြာလာရင်ဒီလိုပုဂ္ဂိုလ်မျိုးတွေအားကောင်းလာခဲ့သည်ရှိသောမိမိတို့ကလူပြန်ဖြစ်ပြီမဲ့လို့အဲဒီလိုပုဂ္ဂိုလ်မျိုးတွေအတိုင်းပိုင်းမှာရောက်သွားခဲ့မယ်ဆိုရင်သစ္စာတရားသိဖို့ရအမတန်ခက်ပါလေ။ဒါကြောင့်ဒီနေ့ဒီချိန်ကကာလကလေးရအမတန်ကောင်းတဲ့ချိန်ကကာလကလေးပဲ။မိမိတို့ရဲ့ဘဝမိဘများရဲ့ဘုရားဘာသာစိတ်ဓာတ်ဟာမိမိတို့ရဲ့သဏ္ဍာန်မှာအပြည့်အဝတည်နေကြတယ်။သရတရားလေးတွေဟာလည်းအပြည့်အဝဖြစ်နေကြတယ်။အဲ့ဒီအချိန်ခါမျိုးမှာဟောရတ္တသတရားကိုပြည့်ပြည့်ဝဝရအောင်ကြိုးစားဖို့လိုပါတယ်။အဲဒီတော့မိမိတို့ရဲ့ခန္ဓာကိုယ်ဒီပေမင်းလက်တော့ပြန်အားရမယ်အငါခန္ဓာကြီးကိုယ်ပိုင်ခန္ဓာမဟုတ်ဘူး။ကိုယ်ပိုင်ခန္ဓာမဟုတ်တဲ့အငါခန္ဓာကြီးအဲဒီအငါခန္ဓာကြီးကိုရတော့ရခတ်ပေမင်းလက်တော့ပြန်အားရသေးခင်မှာဒီခန္ဓာကိုယ်ကြီးကိုပြုစုယူရပြီးတော့ခန္ဓာရဲ့အလုံးကိုလိုက်မနေကြပဲနဲ့ခရိခန္ဓာကြီးကိုအကြောင်းပြုပြီးတော့အခြေခံပြီးတော့ကိုလိုချင်တဲ့သစ္စာတရားရအောင်အမြတ်ကလေးတွေရနိုင်နေများရအောင်ရှာဖွေထားကြဖို့လိုတယ်လို့ဒီလိုသဘောပေါက်ပါအဲဒီတော့ဘယ်လိုနည်းနဲ့အများထုတ်ရမလဲဆိုတော့အများထုတ်ဖို့အထောက်လေးတွေကိုသုံးသပ်ကြည့်လိုက်မယ်ဆိုလို့ရှိရင်ခရိခန္ဓာကြီးနဲ့ပတ်သက်လို့နော်ခန္ဓာကြီးနဲ့ပတ်သက်လို့အတ္တဓာတ်ဆိုတဲ့သဘောရယ်အာဒီနဝဆိုတဲ့သဘောရယ်နေတရဏဆိုတဲ့သဘောရယ်သဘော၃ခုရှိပါလေအဲ့ဒီသဘော၃ခုထဲမှာအတ္တဓာတ်ဆိုတဲ့သဘောကဟောဒီခန္ဓာကိုယ်ကြီးရဲ့ကျေးဇူးတွေကိုမိမိတို့ကလက်ခံထားရမယ်အတိမတ်ပြုထားရမယ်အာဒီနဝဆိုတဲ့သဘောကခန္ဓာကိုယ်ရဲ့အဖြစ်တွေကိုမြင်အောင်ကြည့်ရမယ်နေတရဏဆိုတဲ့သဘောကဟောဒီခန္ဓာကိုယ်ကြီးကိုအခြေခံပြီးတော့ဘဝလုံးမြောက်ရေးလမ်းစဉ်တွေကိုရအောင်ကြိုးပမ်းရမယ်။ဘောင်းကြီးနေပြောကျင်တယ်ဒီလိုရပါပဲနော်။ဒီတော့ခန္ဓာကိုယ်ကြီးကိုရထားလို့မှပြင်မင်းလက်ကနေပြီးတော့ဖြစ်တတ်ကနာငှားရတဲ့ခန္ဓာကိုယ်ကြီးအငှားခန္ဓာကြီးပြင်မင်းလက်ကိုပြန်မအပ်ရသေးခင်မှာလုံးရမယ့်အလုံး၃မျိုးကအလုံးက၃မျိုးရှိတယ်လို့မှတ်လိုက်ပါ။အကျိုးမြတ်ရနိုင်တဲ့အလုံးပြီးသုံးမျိုးရှိပါတယ်။အဲဒီသုံးမျိုးကဘာတွေလဲဆိုရင်နံပါတ်1အတ္တဓာတ်။ဟောဒီခန္ဓာကိုယ်ကြီးကိုတဲ့နော်။ကျေးဇူးတင်တဲ့သဘောမျိုးနဲ့အသိမှတ်ပြုပါမယ်တဲ့။ခန္ဓာကိုယ်ကြီးကိုကျေးဇူးတင်တဲ့သဘောမျိုးနဲ့အသိမှတ်ပြုပါမယ်။အသိမှတ်ပြုပါမယ်။ကျေးဇူးတွေတင်နေရမယ်။ကျေးဇူးတင်ပြီးတော့ဟောဒီခန္ဓာကိုယ်ကြီးကိုအသိမှတ်ပြုနေရမယ်။အသိမှတ်ပြုပြီးတော့ဟောဒီခန္ဓာကိုယ်ကြီးကျမ်းမှာချမ်းသာအောင်ကျေးဇူးဆောက်ရှောက်ပေးရမယ်။ဒီတော့ဒီနေရာမှာတည်တည်ချာချာစဉ်းစားကြည့်ပါမိမိတို့ရဲ့ခန္ဓာကိုယ်ကိုယနေ့မပြည့်စုံဘူးလားမိတော့ပြည့်စုံနေကြတာပဲခန္ဓာကိုယ်ကြီးရဲ့အလုပ်ကိုမလိုက်ဘူးလားမိတော့လိုက်နေကြတာပဲဒါပေမဲ့အများအားဖြင့်ဘာနဲ့ပြည့်စုံနေဘာရည်ရွယ်ချက်နဲ့ပြည့်စုံနေကြတယ်လဲအာယုံ၅ပါးကာမဂုဏ်တရားတွေကိုခံစားလို့ရည်ရွယ်ချက်တွေနဲ့ပြည့်စုံနေကြတာကများပါတယ်ဟုတ်တယ်မဟုတ်လားယနေ့ဘာရွယ်ချက်နဲ့ပြုစုနေကြလို့ဆိုရင်အာယုံ၅ပါးကာမဂုဏ်တရားတွေကိုခံစားလို့တဲ့ရွယ်ချက်နဲ့ပြုစုနေကြတာကများတယ်။သားနဲ့ပျော်ဖို့ပြုစုနေကြတယ်။အမင်းနဲ့ပျော်ဖို့ပ ပြည်စုံနေရတယ်ပစ္စည်းနဲ့ပြောဖို့ပြည်စုံနေရတယ်နော်သားနဲ့ပြောဖို့ပြည်စုံနေရတယ်သမီးနဲ့ပြောဖို့ပစ္စည်းနဲ့ပြောဖို့ကိုကြီးကျင်နာလေးတွေကြည်ရဖို့ကိုကြားကျင်နာလေးတွေကြားရဖို့ကိုရှူရှာကျင်နာလေးတွေရှူရှာရဖို့ကိုစားကျင်နာလေးတွေစားရဖို့ကိုထွေးကျင်နာလေးတွေကလေးတွေတွေ့ကြည့်ရဖို့ဆိုပြီးတော့ဒီခန္ဓာကိုယ်ကြီးကိုအမျိုးမျိုးပြုပြင်ကြတယ်အဲဒီလိုပြုပြင်ပြီးတော့ ဟောဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးတော့အာယုံ၅ပါးကာမဂုဏ်တရားတွေကိုတဏှာနဲ့ပါရကြတယ်တနည်းတနည်းနော်တနည်းတနည်းဒီခန္ဓာကိုယ်ကြီးကိုပြုစုမွန်မှန်ယူရပြီးတော့ဒီခန္ဓာကိုယ်ကြီးကျမ်းမှာချမ်းသာအောင်ကြိုးစားပြီးတော့အာယုံအစင်းဆိုတဲ့အာယုံတွေကိုအာယပါရသွားပြီးတော့ခံစားကြတယ်အနံ့ဆိုတဲ့အာယုံတွေကိုအနံ့ဆိုတဲ့အာယုံတွေကိုအနံ့ဆိုတဲ့အာယုံတွေကိုအယတာဆိုတဲ့အာယုံတွေကို ဟောဒီခန္ဓာကိုယ်ကြီးကိုပြည့်စုံနေခြင်းဒီမှန်သလားမိတော့မမှန်ဘူး။ဒါဖြစ်လို့တော့အဲ့ဒီရွေချက်နဲ့ဒီခန္ဓာကိုယ်ကြီးပြည့်စုံခြင်းဒီရွေချက်ကမမှန်ဘူး။အဲ့ဒီတော့ပြည့်စုံပြီးတော့ဒီလိုအာယုန်နဲ့ခံစားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမတဏ္ဍာကိရိတာတွေလည်းတိုးပွားနေတယ်။ဒိဋ္ဌိကိရိတာတွေလည်းပဲတိုးပွားနေတယ်။မာနကိရိတာတွေလည်းပဲတိုးပွားနေတယ်။ကိရိတာတိုးပွားကြောင်းဖြစ်တဲ့အလုပ်တွေဖြစ်လို့အဲ့ဒီရွေချက်ဒီမမှန်ပါဘူးတဲ့ဒီလိုမှတ်ရမယ်နော်အဲ့ဒီတော့ဒီနေ့ဘုန်းကြီးတို့ပြောချင်တာကဘလို့ရွေချက်နဲ့ဟောဒီခန္ဓာကိုယ်ကြီးကိုပြုစုရမှာလဲကျေးဇူးတင်တဲ့သဘောနဲ့ပြုစုနော်ကျေးဇူးတင်တဲ့သဘောမျိုးနဲ့ဒီခန္ဓာကိုယ်ကြီးကိုပြုစုရမယ်ဒီခန္ဓာကိုယ်ကြီးကိုဆောင်ရွက်ရမယ်ဒီခန္ဓာကိုယ်ကြီးရက်တည်နဲ့အောင်ကြိုးပမ်းပြရမယ်ဘလို့ကျေးဇူးတင်ရမှာလဲအော်ဟောဒီခန္ဓာကိုယ်ကြီးရှိနေတော့အလိုဒါနတွေပြုပွင့်ရနေတာစဉ်းစားနော်ဟောဒီခန္ဓာကိုယ်ကြီးရှိနေလို့လှူဒါနတွေပြုပွင့်ရနေတယ်ဟောဒီခန္ဓာကိုယ်ကြီးရှိနေလို့သီလတွေစောင့်တည်ကိုရနေတယ်ဟောဒီခန္ဓာကိုယ်ကြီးရှိနေလို့ယခုလိုဝိပဿနာကျင့်စဉ်တွေကျင့်လို့ရနေတာဒါကြောင့်ဒီခန္ဓာကိုယ်ကြီးကဒုလုံးချင်တဲ့လုံးတွေကုသိုလ်ကောင်းမှုလုံးတွေဘဝလုံးမြောက်ရည်လမ်းစဉ်လုံးတွေလုပ်ဖို့ရန်အတွက်ဟောဒီခန္ဓာကိုယ်ကြီးကဒုအတွက်တော့အတုံးချစရာရင်းတဲ့ဘွယ်ဖြစ်တယ်ကာရီသိရှိတာရဲ့ကိုသွားခြင်းနဲ့တော့ပေါပေါမျောမျောရောက်အောင်သွားနိုင်တယ်လို့ဟောဒီခန္ဓာကိုယ်ကြီးရှိနေတဲ့အတွက်ပြီးစောသာယတနာတွေရှားတယ်ရလာတဲ့ပစ္စည်းတွေကနေပြီးတော့စားတဲ့နာစားတဲ့လှုပ်တဲ့နာလှူတယ်ဒါနာကုသိုလ်တွေစီပို့နေကြတယ်ဒါနာကုသိုလ်တွေပြုပွင့်ရနေကြတာဒီခန္ဓာကိုယ်ကြီးရှိလို့ပဲဒီခန္ဓာကိုယ်ကြီးသာမရှိရင်ဒီနာနာဒါနာကုသိုလ်တွေဘယ်နည်းနဲ့မှပြုပွင့်မရဘူးဒါကြောင့်ဟောဒီခန္ဓာကိုယ်ကြီးရတို့အတွက်ဒါနကုသိုလ်တွေပြုဖို့ရအောင်ကျေးဇူးပြုပေးနေတဲ့ခန္ဓာကိုယ်ကြီးပဲအမတန်ကျေးဇူးတင်တဲ့ခန္ဓာကိုယ်ကြီးဒီခန္ဓာကိုယ်ကြီးကြံ့ပါစေချမ်းသာပါစေဒီခန္ဓာကိုယ်ကြီးအသက်ရှိပါစေရောဂါပင်အန္တရာယ်တွေကင်းဝေးပါစေဆိုပြီးတော့ဟောဒီခန္ဓာကိုယ်ကြီးကိုပြုလို့ဆိုင်ပြုစုဆောင်ရှောက်ပေးရမှာနော်တဏှာနဲ့သိမ့်လိုက်ပြီးတော့ပြုစုရမှာမဟုတ်ဘူးကျေးဇူးတင်တဲ့သဘောမျိုးနဲ့ဒီခန္ဓာကိုယ်ကြီးကိုပြုစုပေးနေတာလို့ဒီလိုမှတ်လိုက်ပါ။အဲဒီလိုဆိုရင်ဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်တဲ့ကနာကိလေသာ၊ဒေါသကိလေသာ၊လောဘကိလေသာတွေ၊ဒိဋ္ဌိကိလေသာတွေဘာမှမပေါ်တော့ဘူးတဲ့။ခရီးခန္ဓာကိုယ်ကြီးတရက်အသက်ရှင်ရင်တရက်ကုသိုလ်ရတယ်။တစ်လအသက်ရှင်ရင်တစ်လကုသိုလ်ရတယ်၊တစ်နှစ်အသက်ရှင်ရင်တစ်နှစ်ကုသိုလ်ရတယ်ဆိုတော့ကုသိုလ်စိတ်ကလေးတွေနဲ့ပြုစုနေတာဖြစ်လို့အများတန်းကုသိုလ်တွေဖြစ်နေပါလေတဲ့။နာရကတိလာကုသိုလ်နဲ့ပတ်သက်ရင်လည်းဒီတိုင်းပဲ။အော်ဒီခန္ဓာကိုယ်ကြီးကျမ်းမာနေတယ်။ဒီခန္ဓာကိုယ်ကြီးကျမ်းမာနေလို့ဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးတော့တို့သီလတွေစောင့်တည်ခွင့်ရနေတာ။သဗ္ဗသီလတွေစောင့်တည်ခွင့်ရတယ်၊ရှင်ဘသီလတွေစောင့်တည်ခွင့်ရတယ်။ကိုချင်းသီလတွေစောင့်တည်ခွင့်ရနေတယ်။အော်ဒီခန္ဓာကိုယ်ကြီးကြောင့်တို့ဒီကုသိုလ်တွေပြုခွင့်ရနေကြတာတဲ့။ကျေးဇူးများတဲ့ခန္ဓာကိုယ်ကြီးပဲ။ဒီခန္ဓာကိုယ်ကြီးဒီလောက်ကျေးဇူးများတဲ့ခန္ဓာကိုယ်ကြီးအန္တရာယ်တွေကင်းပါစေ၊ဘေးရန်တွေကင်းပါစေ၊ကျန်းမာပါစေ၊ချမ်းသာပါစေ။ယောဂဗျာတွေကင်းစင်ပြီးတော့အတ္တတည်းရှိပါစေလို့ဒီခန္ဓာကိုယ်ကြီးကိုအမြဲတမ်းကျေးဇူးတင်ပြရမယ်။ဟုတ်လား။အဲဒီလိုကျေးဇူးတင်ပြီးတော့ဒီခန္ဓာကိုယ်ကြီးကိုနေ့စဉ်နေ့စဉ်ပြုစုဆောင်ရှောက်ပေးရမယ်။ဒီခန္ဓာကိုယ်ကြီးတည်းရဲ့အသက်ရှင်ရဲ့တည်းရဲ့ကုသိုလ်ရတယ်။တစ်လအသက်ရှင်ရဲ့တစ်လကုသိုလ်ရတယ်၊တစ်နှစ်အသက်ရှင်ရဲ့တစ်နှစ်ကုသိုလ်ရတယ်လို့ဒီလိုသဘောပေါက်ပြီးတော့ကျေးမှုဆောင်ရှောက်ပါတဲ့။အာယုံ၅ပါးကာမဂုဏ်တရားတွေခံစားဖို့ကျွေးမွေးဆောင်ရှောက်တဲ့အိဗယ်မျိုးမဖြစ်ပါစေနဲ့တဲ့ဒီခန္ဓာကိုယ်ကြီးရဲ့ကျမ်းမာမှုချမ်းသာမှုကိုအကြောင်းပြုပြီးတော့လည်းပဲ อายังงาบากาบกองเตียรี่ก็มาขันธ์5บาเน่เด้ตามะลောกะยะปุถุชนโนยะตะบาวะอไตตะมะตะบาวิตะมะโลภะโลขอเด้ลงแก่เด้ตะบาวลงแก่เด้ตะนะระกะမျိုးเน่มาขันธ์5บาเน่วิตะมะโดตะโลขอเด้ลงแก่เด้โดตะเตียรี่มะဖြစ်บ่บาซีเน่อะหริโลขันธ์5จี้ก็ญะญะตะระท้องชาบิ่ดอกุตุยะอ๋อจุซาต้อมเหมซอยิงหอริขันธ์5จี้เด้กะอะญะด้วยมีบิ่ดอกเอกัมโมจะยะละจะมาบาเด้ ถ้าเราจะมองเรื่องขันธ์5จี้โอ้จิตุติเนี่ยมั้ยขันธ์5จี้อ่ะคงเองกาติก็ไม่ได้อ้อมมีตริยะเนี่ยมั้ยวิปัสสนาเตียะเราอาถุเนี่ยกรรมแล้วดิขันธ์5จี้ไม่ใช่หรอกอาถุลงไม่เอาดิขันธ์5จี้น่ะไม่ใช่บลูมาวิปัสสนาเตียะอาถุไหนมาบ่ฮู้บาไม่รู้ตรงนั้นสรอกอ้าวดิยกขันธ์5จี้ไม่ใช่เนี่ยนันขันธ์ตัตตะตาใช่เนี่ยอติญญะตะเปมาจี้ดิโกจี้ไล่ซะ အဲအာရိဘဗမာကြီးတွေကိုကြည့်လိုက်စမ်းယောက်ခန္ဓာလုံးဝမရှိတဲ့အာရိဘဗမာကြီးတွေဟာပုရုဇီကိုပုရုဇေဘဝနဲ့သာရောက်သွားမယ်ဆိုရင်အဲ့ဒီမှာတရားအထုတ်လို့မရနိုင်တဲ့အတွက်မဲ့တေဖို့တွေလုံးဝမရနိုင်ဘူးတဲ့လူပြေကနေပြီးတော့သောတာပန်သက္ကရာကဖြစ်သွားမှရသွားမှဒါလည်းရင်အာရိဘပုဂ္ဂိုလ်တွေကအထက်မဲ့ထက်ပုဂ္ဂိုလ်ရနိုင်တာ လူမြေကနေပြီးတော့ပုရုသေဘဝနဲ့သာရောက်သွားကြမယ်ဆိုရင်အဲ့ဒီဘုံဘဝမှာတရားအထုတ်နိုင်တဲ့တရားရှိမှနိုင်တဲ့စွမ်းရည်တွေမရှိသည့်အတွက်ဘယ်လိုနည်းနဲ့မှသောတာပန်သက္ကရာကဖြစ်မလာနိုင်ဘူးလို့ဒီလိုဆိုပါတယ်အဲ့ဒါကြောင့်မလို့ဒီခန္ဓာကိုယ်ကြီးဒီတရားဝိပဿနာတရားလို့အထုတ်တဲ့အခါမှာအရှုခံတရားကြီးပဲအရှုခံတရားဗမာလဲလို့ပြပါဆိုရင်ဒီခန္ဓာကိုယ်ကြီးကိုထုတ်ပြဖို့ပဲ အရှုခံတရားတခြားမှာမရှိဘူးဒီခန္ဓာကိုယ်ထဲမှာပဲရှိတယ်အရှုခံတရားတခြားသောအရှာနေကြမလို့ဒီခန္ဓာမှာပဲရှိတယ်ဟောဒီခန္ဓာထဲမှာရုပ်ဆိုတဲ့တရားကလည်းရှုခံပဲနာမ်ဆိုတဲ့တရားကလည်းရှုခံပဲခန္ဓာဆိုတဲ့တရားတွေကလည်းရှုခံပဲအဲ့ဒီရှုခံတရားတွေဒီဟောဒီခန္ဓာထဲမှာအပြည့်အဝရှိနေကြတယ်အဲ့ဒီ